င်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒိုင်အလီလိုက်အစီအစဉ်ကနေပြီးကြိုဆိုပါရစေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ရွေးကောက်ပွဲအကျိုးကာလနဲ့အာနာယပါရီရဲ့ခြေလှမ်းပါလာမယ့်ဒီ2020ခုနှစ်ဟာဆိုလို့ရှိရင်မြန်မာနိုင်ငံကြီးမှာအရေးကြီးတဲ့နှစ်တစ်နှစ်ဆိုပြီးတော့ပြောနိုင်ပါတယ်မြန်မာလူမျိုးအများစုထောက်ခံမှုနဲ့အာနာရလာတဲ့ NLD ပါတီ၄နှစ်တာတာဝန်ယူပြီးတဲ့နောက်သူ့ရဲ့စွမ်းဆောင်ရည်ပေါ်မှာလူလူကလည်းအကဲဖြတ်ခွေတစုံတရာရခဲ့ပါပြီလာမယ့်2020ရွေးကောက်ပွဲတက်တမ်းမှာတော့ NLD အနေနဲ့အရင်တစ်ခေါက်ကလိုပဲတောင်ပြိုကိုင်းပြိုအနိုင်ရနိုင်ပါမလားဒါပေမဲ့လည်းကဲဆမ်းမှုတွေရင်ဆိုင်နေရပါတယ်ဒီအတွက်အာဏာပါတီရဲ့ရွေးကောက်ပွဲအကျိုးခြေလှမ်းတွေနဲ့ပတ်သက်ပြီးတော့အများဆောင်ကြည့်ရမယ့်အခြေအနေဖြစ်ပါတယ်ဒါကိုကျွန်တော်တို့ဆွေးနွေးကြမှာဖြစ်ပါတယ်အဓိကပေါင်းဆွေးနွေးပေးမယ့်ပုဂ္ဂိုလ်နှစ်ဦးရှိပါတယ်ပထမတူကတော့မြန်မာနိုင်ငံရေးလီလာတုံးသက်သူဒေါက်တာရံမျိုးသိန်းဖြစ်ပါတယ်ခင်ဗျာနောက်တူကတော့မြန်မာနိုင်ငံရေးအကဲဖြတ်သူဒေါက်တာတင့်ဆွေဖြစ်ပါတယ်နှစ်ဦးစလုံးလေလိုက်ပုံကိုရောက်နေပါတယ်ခင်ဗျာကျွန်တော်အရင်ဆုံးဒေါက်တာရံမျိုးသိန်းကိုဖိတ်ခေါ်ကြပါတယ်ခင်ဗျာကိုရံမျိုးသိန်းကျွန်တော်တို့အရင်ဆုံးမေးချင်တာကအခု NLD ပါတီရဲ့ခြေလှမ်းမတိုင်ခင်ဒီမတိုင်ခင်မှာရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲဒီဥပဒေနဲ့ပတ်သက်လို့ပြင်သာစင်နာတွေလုပ်တယ်တချို့နိုင်ငံရဲ့ပါတီကကန့်ကွက်တာတွေလည်းကြုံနေရပါတယ်ခင်ဗျာအဲ့ဒါက NLD ပါတီရဲ့ခြေလှမ်းတည့်ရလို့ပြောနိုင်ပါလားအရင်ဆုံးအကိစ္စလေးမေးချင်ပါတယ
်ကျွန်တော်မြင်ကတော့ဒီရွေးကောက်ပွဲကော်မရှင်ရဲ့အခန့်ကဏ္ဍဟာအင်မတန်မှအရေးကြီးပါတယ်အဲ့တော့ရွေးကောက်ပွဲကော်မရှင်ဟာတကယ်လွတ်လပ်ပြီးတရားမျှတတာနေဒီရွှေကောက်ပွဲကိုကျင်းပနိုင်ဖို့အာမခံရပါလိမ့်မယ်အဲ့ဒီလိုအာမခံနိုင်မှသာလျှင်ဒါမဲ့2020ရွှေကောက်ပွဲအပေါ်မှာနိုင်ငံတကာအတိုင်းဝိုင်းရဲ့ယုံကြည်မှုနဲ့ပြည်သူလူထုရဲ့ဟိုအပြည့်အဝယုံကြည်ပူးပေါင်းဆောင်ရွက်မှုတို့ရရှိနိုင်လိမ့်မယ်လို့မြင်ပါတယ်ဆိုလိုချင်တဲ့သဘောကတော့ဒါမဲ့2020ရွှေကောက်ပွဲမှာငဲပေးသူရာဂိုင်နှုန်းကျဆင်းမယ်ဆိုရင်အဲ့ဒီအကျိုးတက်ရောက်မှုဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲပုံမှာပါတက်ရောက်နိုင်တဲ့အတွက်ကြောင့်မလို့နော်ပြည်တော်စုရွေးကောက်ပွဲကော်မရှင်အနေနဲ့ဒီအချက်ကိုအလေးနဲ့ထားပြီးတော့နော်ဟိုပြည်သူလူထုကြားမှာရွေးကောက်ပွဲကိုစိတ်ဝင်စားလာအောင်မဲပေးလာအောင်နောက်ပြီးတော့ဒီရွေးကောက်ပွဲမှာပထမဆုံးအချိန်မဲပေးမဲ့လူငယ်မဲဆန္ဒရှင်၅ဌာနကရွေးကောက်ပွဲပေါ်မှာစိတ်ဝင်စားလာအောင်အဲဒါမျိုးတွေကိုတော့ကော်မရှင်အနေနဲ့ပို့ပြီးအလေးထားဆောင်ရွက်ဖို့လိုအပ်မယ်လို့မြင်ပါတယ်ဗ
ျဟုတ်ကဲ့လက်ရှိကော်မတီကော်မရှင်ရဲ့ယက်တီမှုနဲ့ပတ်သက်လို့ကိုရိုင်မျိုးသိန်းရဲ့တုံ့သက်ချက်သိကြပါလေဘာဖြစ်လို့ဆိုတော့တလောကယူကောက်ပွဲကော်မရှင်ဥပဒေပြင်ဆင်ချက်မှာအထူးသဖြင့်ဒီ NLD ပါတီကလည်းလာမယ့်ယူကောက်ပွဲမှာရင်ဆိုင်ရမှာတိုင်းသားဒေသတွေမှာတိုင်းသားဒေသတွေမှာရွှေပြောင်းလူသမားတွေကိုမဲပေးခွင့်ဆိုတဲ့ကိစ္စပါပြင်ဆင်ချက်မှာပါလာပါတယ်အဲ့တော့တိုင်းသားပါတီကချင်ပါတီတွေကကန့်ကွက်တာလည်းကြုံရပါတယ်အဲ့တော့ရွေးကောက်ပွဲကော်မရှင်ရဲ့အခုအနေထားတရားလွတ်လပ်မှုရှိမရှိကိုရမျိုးသိရဲ့တုံ့ပြန်ချက်ဘယ်လိုများရှိပါလဲ
အဲကျွန်တော်အမြင်ကတော့ဒီရွေးကောက်ပွဲကော်မရှင်ရဲ့လက်တလုံးအဆောင်ရွက်ချက်တွေဟာတော့ဟိုမေကွန်ထုတ်เสียဖြစ်တဲ့ပေါ်လေအဆောင်ရွက်ချက်အချို့လည်းပဲတွေ့ရပါလေအဲ့တော့အထူးသဖြင့်တော့ရွေးကောက်ပွဲကော်မရှင်အနေနဲ့နော်အပြင်စင်တာတွေပြောင်းလဲတာတွေလုပ်တဲ့အခါမှာနော်သက်ဆိုင်ရာနိုင်ငံရေးပါတီတွေနော်တိုင်းရင်းသားပါတီတွေနဲ့နော်နှိမ့်နိုင်ဆွေးနွေးပြီးတော့အဲ့ဒီပါတီတွေရဲ့အမြင်သဘောထားဒီတုံ့ပြန်ချက်ဒီအရာဒီကိုရှားယူနိုင်ဖို့လေလိုအပ်တယ်လို့မြင်ပါတယ်နောက်ပြီးတော့အဲနိုင်ငံရေးပါတီတွေနဲ့လည်းပဲချက်ချင်းပြန့်ပြန့်ပေါ့လေအပီပေးပြီးတော့ပြည်ပေါင်းရနိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်ဒါနဲ့လက်ရှိတော့ပြည်သူ့မှာနိုင်ငံရေးပါတီတွေကြားမှာစိုးရိမ်မှုရှိနေတာကတော့လက်ရှိပြည်တော်စုရွေးကောက်ပွဲကော်မရှင်ဟာတော့တကယ်ရောလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတစ်ခုကိုကမ္ဘာကထပြုပြီးတော့ကျင်းပနိုင်ပါမလားဆိုတဲ့အပေါ်မှာတော့အဲ့ဒီတော့မဆိုးရိမ်ပူပန်မှုတွေရှိနေတာတော့အခင်ရှားတွေ့ရပါလေ
ဟုတ်ကဲ့ခင်ဗျာဒါကရွေးကောက်ပွဲကော်မရှင်ရဲ့ခန့်ကဏ္ဍပေါ့လက်ရှိအာဏာရ NLD ပါတီရဲ့ပြင်ဆင်မှုတွေရွေးကောက်ပွဲခြေလှမ်းနေတဲ့ပတ်သက်လို့ဒေါက်တာရမျိုးသိန်းဘယ်လိုများမြင်မိပါလဲခုနေထားမှာ
အဲကျွန်တော်မြင်တာတော့လက်ရှိအာဏာရဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီရဲ့ပေါ့လေဒီဒုတိယဥက္ကဋ္ဌပြောတဲ့ဒီစကားတွေအများကြည့်မယ်ဆိုရင်တော့လက်ရှိပါတီအနေနဲ့2015တုန်းကတော့မှားခဲ့တဲ့အမှားမျိုးထပ်ပြီးမမားဖို့အတွက်ကိုအတူတင်ပြင်ဆင်မှုတွေလုပ်လာမယ့်အခြေအားမျိုးတော့တွေ့နေရပါတယ်အထူးသဖြင့်တော့ကိုယ်စလဲလောင်းရွေးချယ်တဲ့နေရာမှာတော့မိုးချရွှေကူသဘောမျိုးတွေမဟုတ်ဖ ೇನೆ တော့တော့အောက်ခြေပြည်သူလူထုတော့ရမီရဖတော့အောက်ခြေပါတီဝင်ထုကနေတော့ထောက်ခံပြီးတော့တကယ်လည်းပဲအခြေချင်းပြေဝတဲ့ကိုယ်စလဲလောင်းတွေကိုဘူဝါဒတွေစီးနင်းစည်းကမ်းတွေနဲ့အညီရွေးချယ်တင်မြောက်နိုင်ဖို့စူးစမ်းလာနိုင်တဲ့အခြေအားတွေတော့တွေ့နေရပါတယ်အဲ့ဒီလိုစူးစမ်းလာနိုင်မယ်ဆိုရင်တော့ကိုယ်စလဲလောင်းဒီအပေါ်မှာမင်းဆန္ဒရှင်တွေရဲ့စိတ်ဝင်စားမှုပိုများလာမယ်ဆိုရင်ဘဲပေးသူရာဂိုင်တို့လည်းပို့ပြီးတက်လာနိုင်ပါတယ်။နောက်ပြီးတော့လက်ရှိအာဏာရပါတီရဲ့အနိုင်ရရှိနိုင်မှုအတွက်လည်းပဲ ຍາກວ່າຖောက်ກູປິໄນລີແມ່ລູຈົນເຮົາເຕົ້າຕັດပါໂອເຄອ້າຍຍືກောက်ປ່ວຍ2020ຢືກောက်ປ່ວຍລົງວ່າດີດອງຊັ້ນສຸຈີກະຕະຊົງດຽວລູຈາມາລູແຈມຍາວ່າແດ່ຕູກໍໄດ້ເນຍາຕໍ່ແມ່ໆຊင်းປີໂລແມ່ສ່ວຍຊິຍົງນາລີເລົ່າປີໂລແມ່ກູຢູ່ໄນແກ່ແດ່ບໍນໍດີຕະຄောက်ມາດຽວລົງໄນຈີຊິບໍມະລະແພນໄນຈີຊິດາກະ 2019年ကတော့တိုင်းဒေသကြီးခုနှစ်ခုမှာပို့ပြီးတော့အလေးပေးအာရုံစိုက်ပြီးတော့မဲဆွယ်စည်းရုံးကိုလုံမယ်လို့ကျွန်တော်ထင်ပါတယ်။တော့တိုင်းဒေသတွေမှာတော့အထူးသဖြင့်ပေါ့လေဥပမာကျွန်တော်တို့ရှမ်းပြည်နယ်ရခိုင်ပြည်နယ်တိုင်းဒေသပြည်နယ်ဒေသတွေမှာအမျိုးသားဒီမိုကရေစီကိုပြန်ချုပ်အနေနဲ့နှစ်ထောင်15လုံးကနိုင်ခဲ့တဲ့အခြေအတွက်ကိုပြန်ရဖို့တောင်မှမနေစူးစမ်းမယ်အနေထားမျိုးရှိပါတယ်။ အဲ့တော့အထူးသဖြင့်တော့လာမယ့်ရွေးကောက်ပွဲမှာဒေါ်ဆန်းစုကြည်ကိုယ်တိုင်မဲဆွယ်စည်းရုံးသားမျိုးဖြစ်လာနိုင်ပါတယ်။နောက်ပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့တိုင်းဒေသကြီးခုနှစ်ခုမှာပို့ပြီးတော့အာရုံစိုက်လာနိုင်ပါတယ်။နောက်ပြီးတော့ကျွန်တော်အမြင်အားဖြင့်ဒီဒေါ်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့ပေါ်မှာအားမလို့အားမရဖြစ်တာတွေစိတ်တိုင်းမကြတာတွေပညာထက်တွေရှားမှ ရင်ဆိုင်နေရတယ်လို့ကျွန်တော်မြင်ပါတယ်။အဲ့ဒီအတွက်ကြောင့်မလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လိုအပ်တဲ့ပြုပြင်ပြောင်းလဲမှုတွေတော့ကိုယ်စလဲလောင်းရွေးချယ်တဲ့နေရာမှာပဲဖြစ်ဖြစ်မဲဆွယ်စည်းရုံးတဲ့နေရာမှာပဲဖြစ်ဖြစ်လှုပ်လာနိုင်တဲ့ဆိုရင်တော့ဒါမဲ့ရွေးကောက်ပွဲမှာအထူးသဖြင့်တိုင်းဒေသကြီးတွေမှာဆက်ပြီးတော့တောင်ပြိုကမ်းပြိုအနိုင်ရဖို့အလားအလာရှိလိမ့်မယ်လို့မြင်ပါတယ
်။ဟုတ်ကဲ့ခင်ဗျာ။ကိုရံမျိုးသိန်းလီလိုက်ပေါ်မှာခဏနေပြပါအောင်ခင်ဗျာ။ကျွန်တော်နောက်ထပ်ပင်တိုင်းဆွေးနွေးပြမယ်ဒေါက်တာတင့်ဆွေကိုဖိတ်ခေါ်ကြပါမယ်ခင်ဗျာ။ဆရာဒေါက်တာတစ်ဆွေခင်ဗျာအခုခုနကဆွေးနွေးသွားတဲ့ကိစ္စပါပဲအခုဒီအမျိုးသားဒီမိုစီဖွဲ့ချုပ်အဓိက NLD ပေါ့နော်အနိုင် NLD ပါတီရဲ့ယူကောက်ပွဲနဲ့ပတ်သက်လို့ခြေလှမ်းနေတဲ့ပတ်သက်လို့ဘယ်လိုများသုံးသပ်မိပါလဲကော်မရှင်ကိုများဩဇာလွှမ်းမိုးတာရောရှိပါလားဘယ်လိုမြင်ပါလဲခင်ဗျာ
ပထမဆုံးတစ်ချက်ကယူကောက်ပွဲကော်မရှင်ဟာအရင်ကယူကောက်ပွဲကော်မရှင်နဲ့မတူတဲ့ယူကောက်ပွဲကော်မရှင်ဖြစ်ပါတယ်ဒီယူကောက်ပွဲကော်မရှင်ကနေပြီးတော့ပြည်ပြောင်းလဲမှုဒီနောက်ကအစ်တလောက်တာတွေကိုကြည့်လို့ရှိတယ်ဒီလိုရတဲ့ဟာအယူကပ်ကော်မရှင်တည်းအနေနဲ့အရင်ကမာယွန်းရတာရှုပ်ဆော်ခဲ့တာတွေကိုပြင်နေတဲ့ပြင်ဆင်မှုတွေကိုကြိုးစားမှုလို့ပဲကျွန်တော်ကမြင်တယ် MLD ပါတီလာမဲ့ယူကပ်ပေါ်အနေနဲ့ရေးအတွက်မဟာဒီဝတ်တည်းအနေနဲ့လုပ်တယ်လို့ကျွန်တော်ကမှတ်မြင်ပါဘူးခင်ဗျာဒါပထမဆုံးပါခင်ဗျာနောက်ယူကပ်ကော်မရှင်အသာထားပြီးတော့ MLD ဟာ2020ယူကပ်ပေါ်အတွက်ပြင်ဆင်မှုတွေကတော့2012တုန်းကအနေချက်တွေကို NLD ပါတီကိုလိုက်ကတိရတဲ့ဒါလည်းကိုပြင်ပြောင်းလဲဖို့ပြောပါနေပါတယ်။အဲတော့တော်တော်များများလည်းအပြင်ပြောင်းလဲရေးဖြစ်လာတယ်လို့ကျွန်တော်ယူဆပါတယ်။ခမကိုရမျိုးတို့ဆွေးနွေးကြလို့ပေါ့နော်။အဲတချို့ကိုယ်စားလှယ်နောက်ရင်းချက်မှုပြီးစားတွေကို NLD ကပုံပြီးတော့ပုံပြီးတန့်စင်ကောင်းမွန်အောင်ကျူလာမယ်လို့ကျွန်တော်မြင်ပါတယ်။တော်တော်လည်းဒီတိုင်လူကြီးလုပ်တဲ့လူမှရန်ုံကြီးဆိုတာတော့ကိုမဖြစ်နိုင်ဘူးပေါ့နော်ဆိုတော့ကြိုးစားမှုတွေလုပ်ပြီးတော့ပိုကောင်းအောင်လုပ်နေတယ်။အဲ့တည်းတည်းချက်ကအရေရထောက်ကိုယ်ရဲ့ကလေးကဒီကောက်ပွဲတွေဝင်မဲ့ခုချင်းကြိမ်ရှိဘူးနော်ဝင်မဲ့တည်းရှိရဲ့။ဒီကောက်ပွဲတွေနီးလို့ဒါမဲပေးမဲ့လူကြီးကြိုက်အောင်ဟာခရရဲမှုနော်ဘောပါတယ်လူကြီးကြိုက်အောင်ပေါ်ပြလာပေါ်လာစီဘယ်တော့မှမလုပ်ခဲ့တဲ့ပါတီဖြစ်ပါလား။ဒါပြည်ပြည်ငြိမ်ငြိမ်နဲ့ဖြစ်တဲ့ဖြစ်တဲ့တာတွေကိုအမေရရေကိုစူးစမ်းရတယ်ဒီမှာအစ်ဒီဒီအာရီယူနဲ့စတဲ့ကောင်ဟောတလို့လုပ်တယ်အဲ့တော့ခုလေးပဲအနေဒီကတူတီတီညင်းနေတဲ့အလူကြီးတောင်ဆန်တာမေရရေကိုစူးစမ်းလိုက်တယ်ဟလာတချို့ပေါ်ပီလာနီးနေတော့လောက်ကြည့်တယ်လောက်ကြည့်တယ်လေကျွန်တော်မမြင်ပါဘူ
းဟုတ်ကဲ့အဲ့မှာကျွန်တော်နည်းနည်းလေးပြန်ပြီးချင်တာကပြီးခဲ့တဲ့ရွေးကောက်ပွဲမှာတော့က NLD ပါတီရဲ့စီယုံရေးမှာဖွဲ့စည်းပုံပြင်ဆင်ရေးတရားဥပဒေစိုးမိုးရေးဒါကိုသတိကအလုပ်မယ်ဆိုတဲ့သူတို့ရဲ့စီယုံရေးကိစ္စတွေရှိပါတယ်ခင်ဗျာ။ဒါပေမဲ့ဒီကိစ္စကဖွဲ့စည်းပုံပြင်ရေးကလည်းဒီနှစ်တည်းမှာလည်းအခုနောက်ဆုံးအချိန်ထိမဖြစ်သေးဘူးပေါ့နော်။ဥပဒေစိုးမိုးရေးဆိုလည်းအပိုင်းအကန့်ကဏ္ဍစုံတရာမှာပြဿနာရှိတော့ဒီရွေးကောက်ပွဲကြွေးကြော်တန်းနေနဲ့ပတ်သက်လို့ NLD ကပြောင်းလဲလာနိုင်လားဘယ်လိုယူဆပါလဲ။
ကျွန်တော်မြင်ရတော့ဖွဲ့စည်းပုံပြင်ဆင်ရေးကဆက်ရှိနေလိမ့်မယ်ခင်ဗျာ။ တော့ဘယ်စုံမွေးကလည်းဆက်ရှိနေလိမ့်မယ်ဒါအတိုင်းကြီးွက်တဲ့လိုအပ်ချက်ကြီးတွေဖြစ်တော့နောက်ဘယ်နဲ့ဘယ်လိုမျိုးမလုံးနိုင်ဘူးတို့ကျွန်တော်တို့ကောက်ချက်ချလို့မရဘူးလုံးနိုင်သလောက်လုံးနေတယ်အဆောင်ကုန်လုံးနေတယ်ကျွန်တော်ကမြင်တယ်ရတာမရတာအောင်မြင်တာမမြင်တာနဲ့အဲ့ဒီဒီနေ့အတွက်ပြီးတယ်မပြီးဘူးဆိုတော့တပိုင်းပေါ့နော်အဲ့တော့အဲ့ဒီဂျူးသားဂျူးသားကလေးအတင့်တင့်အဲ့ဒီလမ်းလေးအောင်မြင်လာတယ်တော့ဆက်လို့ရလေဦးမယ်အဲ့တော့မလုံးနိုင်တော့ဘူးဆိုတော့2015အတွက်ရောပါရောအဲ့ဒီဒီကိုဂျုံပစ်စီရောချပြမှာမဟုတ်ခဲ့နဲ့ဆက်ပြီးတော့တော့လုံးလိမ့်မယ်ကျွန်တော်မြင်ပါတယ်ဗျာဒီတရားဥပဒေစိုးမိုးရတာဖြစ်နေတယ်ဒါမှဟိုဖက်တဲ့ပြည်တော်ပြမဆိုးတဲ့အနေထားတည်းကိုအပနိုင်ငံအကျူနေရတယ်ဒီကိစ္စမှာပါတီတခုတည်းအစိုးရဆက်ဆိုင်နေတယ်ဟိုတက်ဆိုင်နေတိုင်းရှိတော့ဒီတရားဥပဒေစိုးမိုးရအင်တာဗျူးလုံးပေါ့နော်ဒါမှဆိုးတဲ့အဲ့ဒီကြိုတာကိုဆက်ဘာပဲဖြစ်နေဆက်ဆက်ရောက်ကင်ဆွဲလိမ့်မယ်ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ခင်ဗျာဒေါက်တာရေမျိုးသိန်းဒေါက်တာတက်ဆွေလိုင်းပေါ်မှာခဏနေပြောအောင်ခင်ဗျာဒေါက်တာတက်ဆွေရဲ့ဖုန်းကကျွန်တော်နည်းနည်းလေးအတန်ပြဿနာရှိနေပါတယ်ကျွန်တော်ပင်နယ်ဆွေးနွေးမဲ့သူတဦးရှိပါတယ်ဦးလှမောင်ဦးလှမောင်တူတုတ်ဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ
ကျွန်တော်ကတော့ဟိုကြောင်းလဲတယ်ဆိုတော့ပဲပုံမှန်လင်းလင်းတခုပြောချင်ပါတယ်ဘာလို့ဆိုတော့မပြောင်းလဲဘူးဆိုတော့ဟိုပြောနေကြတယ်လေလူတွေကလည်းဟိုအဲ့တော့ဟိုကျွန်တော်တို့ဟို88နောက်ပိုင်းမှာဆိုပါတော့ဗျာရှင်းရှင်းနောက်ပိုင်းစာပြီးလူတစုကောင်းစားရင်လူတူတူကောင်းစားရေးဆိုပြီးတော့လုပ်ခဲ့ကြတာအခုမျက်မြင်မှာတစ်ချက်တည်းနဲ့ချက်တည်းနဲ့ပြောတာမဟုတ်ပါဘူးလူတစုကောင်းစားရေးကနေပြီးတော့ကျွန်တော်တို့လူနှစ်စုကောင်းစားရေးကိုမြင်နေရပါပြီနောက်ပြီးတော့မှတဖြည်းဖြည်းနဲ့တိုးတက်သွားမှာပါဒါတစ်ချက်ပါနောက် NLD ဟိုမဲပေးတဲ့လူတွေကိုပြောချင်တာကျွန်တော်တို့ NLD ကိုပြီးခဲ့တဲ့ခါကလည်းကျွန်တော်ပြောဖို့ပါတယ် NLD ဘာကြောင့်မဲပေးလဲဆိုတော့အစိုးရဖွဲ့နိုင်မှာက NLD ပဲရှိလို့ပါတခြားအစိုးရဖွဲ့နိုင်မဲ့ဒီမိုကရေစီပါတီရှိရင်ကျွန်တော်တို့ကအဲ့ဒီပါတီကိုကျွန်တော်တို့ရွေးချယ်မိကောင်ရွေးချယ်မှာပါဘာလို့လဲဆိုတော့ဟိုအသင့်အစင်သင့်25ရာခိုင်နှုန်းရောက်နေတဲ့တန်ခိုင်ရင်းနဲ့မဟာမိတ်ဟိုဒီကရောက်နေပြီးသားဖြစ်တဲ့ကြောင့်တန်ခိုင်ရင်းပါတီကိုကျွန်တော်တို့ကအစိုးရပေးဖွဲ့ဖို့ကျွန်တော်တို့လက်မခံနိုင်တာကြောင့်ကျွန်တော်တို့ NLD ကိုမဲပေးရခြင်းဖြစ်ပါတယ်ဒါကြောင့်မို့ NLD အစိုးရဖွဲ့နိုင်ဖို့အတွက်ကတော့ NLD ပေါ်မှာပဲမူတည်ပါတယ်ကျွန်တော်ယူကောက်ဝဲကော်မရှင်ကိုကျွန်တော်တို့ဘာမှမပြောလို့ပါဘူးဘာကြောင့်လဲဆိုတော့စစ်တပ်ကဖွဲ့ပြီးတဲ့ယူကောက်ဝဲကော်မရှင်နဲ့တာမဲ့ယူကောက်ဝဲကော်မရှင်လို့မြင်ပါတယ်နောက်ဆုံးအနေနဲ့ပြောချင်တာကတော့ကျွန်တော်တို့ NLD အစိုးရတခုတည်းလောက်တဲ့အစိုးရကိုမဲပေးမလားဒါမှမဟုတ်ကြန့်ခိုင်ရင်းနဲ့တိုင်းရင်းသားတွေပူးပေါင်းမညုံပေါင်းအစိုးရကိုမဲပေးမလားပဲစဉ်းစားမှာဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျာအကိုကိုလှမောင်ကျေးဇူးများကြီးတင်ပါတယ်ခင်ဗျာကျွန်တော်တည်းလီလိုက်စီစဉ်အတွက်လူတစ်ယောက်စာရေးထားတဲ့ဥစိမ်မောင်မိထီလာပါသူစာလေးကျွန်တော်ဖတ်ပြပါမယ် NLD ရဲ့စွမ်းဆောင်ရည်မညံ့ပါဘူးတဲ့လုံနိုင်တဲ့စွမ်းအားရှိသလောက်လုံလို့တော့ဒီမဲ့လေအတားအဆီးတွေရှိနေပါတယ်ဒါတွေကိုလည်းသူကရှောင်တင်းနေရပါတယ်တဲ့ကြော်လွားနေရတယ်အားနေချက်တွေကိုလည်းဖြည့်ဆည်းနေရတယ်အပြစ်ခတ်ရက်စေးင်းနဲ့ငញ្ញိုင်းဆွေးနွေးပွဲတွေလုံးဝရက်ဆိုင်သွားမသွားအောင်လို့ထိန်းပြနေပါတယ်တဲ့အာခရိလေစားမှုတိုက်ဖြည့်ရေးကိုလည်းထိထိရောက်ဆောင်ရွက်ပေးနေပါတယ်တဲ့ဒါမဲ့လေပါတီသစ်တွေပူပေါင်းပါတီတွေပေါ်ပေါက်လာတဲ့ဥယျာဉ်များလာလို့မဲတွေပြန့်သွားနိုင်ပါတယ်တဲ့ဒါမဲ့ NLD ကအများစုနိုင်ပါပါတဲ့တိုင်းရင်းသားပါတီတွေအနိုင်ရတဲ့ဥယျာဉ်တိုးလာပါလိမ့်မယ်အခြားပါတီငယ်တွေတတိပုဂ္ဂလတွေပါတီသစ်တွေကတော့အနိုင်ရဖို့အလွန်နေပါတယ်တဲ့တိုက်ခံပါတီကြီးကတော့ထင်တိုင်းမပေါက်ကြံတိုင်းမမြောက်ဖြစ်လိမ့်မယ်လို့သူယူဆပါတယ်တဲ့ခုနဆွေးနွေးသွားကြတဲ့လူတွေတိုင်းပါပဲအဲနောက်တဦးကတော့ကျွန်တော်ဒီဆွေးနွေးတဲ့အချိန်မှာပဲကျွန်တော်တို့ဒီ Facebook ကနေပြီးတော့မှတ်ချက်ရေးတာပါသူကတော့ကုမောင်ဝင်းမှာဘဲပါတီပဲဖြစ်ဖြစ်လက်ရှိမြန်မာပြည်သူရဲ့မျက်နှာကိုမကြည့်ပါဘူးပြည်သူကိုထမ်းတက်ပါဘူးကြာဒါသူရဲ့အမြင်ပါဒါနဲ့ပတ်သက်လို့ကျွန်တော်ဒေါက်တာတင့်ဆွေကိုပြန်ဖိတ်ခေါ်ကြပါမယ်ခင်ဗျခုနကပြောထားတဲ့အထဲမှာရင်ထင်တိုင်းလောက်ဖြစ်မလာနိုင်ဘူးနောက်တချို့ NLD ပါတီပေါ်အားမရမှုတွေကြုံနေရပါတယ်ခုနကသရရှင်မောင်ဝင်းပြောသလိုပေါ့သူတို့အမြင်မှာဒူးဒူးမျက်နှာဒူးဒူးကိုထမ်းတက်အောင်ဆိုတဲ့အမြင်ရှိတာကြီးလည်းရှိလာပါတယ်အဲ့တော့ NLD အတွက်ဘာတွေစိန်ခေါ်ချက်ကြုံလာမလဲခင်ဗျရွေးကောက်ပွဲမှာ
ဟုတ်ကဲ့ခင်ဗျဒီလင်းနေတာနောက်ဆုံးငန်းနေတာပကလာရဲ့လုံဆောင်ချက်တခုကိုကြည့်ရပါလိမ့်မယ်ကြည့်ရတော့မနေ့ကြည့်ကြည့်နေတယ်ဝေပန်းလေးနဲ့၆ပြားစင်းနဲ့ကြည့်တင်နေမှာဆက်မှတ်မယ်အဲတို့ဆိုကျွန်တော်မြင်တာကဒါဝေပန်းမှုနဲ့မဲပေးမှုကတပိုင်းပဲအမဲပေးမှုကတော့ဒီတိုင်းဟိုမြန်မာကြည့်လို့မဆန်းအရှင်တွေဟာတကယ်ကိုနိုင်ငံရေးဒီကြီးကြီးပါပဲတော်တော်မြင်ပါတယ်ဝေပန်းမှုတွေအများမှုရှိတော့လေပဲမဲပေးရမယ်ခါမှာတော့မကနဲ့ဆုံးဖြတ်ချက်ကိုချက်နိုင်တဲ့တမန်ကြောင့်ကောင်းတဲ့ဟာကိုအဒီမဲဆန္ဒရှင်တွေကဆက်ထိလိမ့်မယ်လို့ယူဆတယ်။သို့သောအဲ့လိုမဲဆန္ဒရှင်တွေကဟိုဒီလိုဟိုအမြင်နဲ့တင် NLD ကအားမရနေပဲအာတင်းတိမ်နေပဲ ਨੇ NLD ကိုနောက်ကလည်းပြင်းတင်တာဒီကိုပြင်းရလိမ့်မယ်ပြင်းလည်းပြင်းနေလို့ ိုကျွန်တော်မြင်ပါတယ်ဒါဟာဟိုပြည်သူလူထုရောပါ energy party တို့ရောဒါကောင်းလာရင်ဒါတိုင်းပြည်တွေလည်းကောင်းမှာဖြစ်တဲ့ဆိုကျွန်တော်တော့ပြည်သူပေါ်မြင်ပါတယ်ခင
်ဟုတ်ကဲ့ခင်ဗျာကျေးဇူးပါကျွန်တော်နောက်ထပ်သရော့ရှစ်တူလီလိုက်ပေါ်မှာရှိပါတယ်ကုစလိုက်ပွေကွန်ကုစလိုက်ပွေကွန်ဆိုနေမြင်မြလို့ရပါတယ
်ဟုတ်ကဲ့အရင်2015တုန်းက energy ဆောင်ပို့ကြတော့ဘယ်ကိုမကြည့်ပါနဲ့ပါတီကိုကြည့်ပါလို့သူတို့ပြောထားတယ်အဲ့ဒီတုန်းကတကယ်ဖြစ်တယ်အခုချိန်ကျတော့သူတို့ချိန်မှားဘူးလို့ဖြစ်လာပဲဆိုရင်တော့ပါတီကိုလည်းကြည့်နောက်ပြီးတော့ပုဂ္ဂိုလ်ကိုလည်းကြည့်လို့သူတို့ပြောလာလိမ့်မယ်လို့ကျွန်တော်မြင်တယ်ဘာကြောင့်လဲဆိုတော့သူတို့ခုတို့ကိုယ်စားလှယ်လောင်းရဲ့အခြေချင်းတူရင်းကျွန်တော် NLD ပါတီရဲ့ကိုယ်စားလှယ်လောင်းလို့ကျွန်တော်တို့မေးပြရမှာဖြစ်တယ်ဒါဖြစ်လို့လည်းဆိုတော့ပါတီဆိုတာသိအရေးကြီးတယ်တိုင်းဒါဒီပါကျွန်တော်ပြောချင်လို့ဆိုတော့တိုင်းနေတာကြီးရတော့သူတို့နိုင်မှာဆိုတော့သိချတယ်။တိုင်းဒါနေနေပြည်နေမှာလည်းပဲနိုင်နေကြနေရကိုလည်းပဲဇာခိုင်နှုံးနေနေနေနိုင်ပါလေဥမာပြနေရှိရင်တော့ဇခိုင်တောင်ပိုင်းချင်းလည်းပဲအထက်လာတော့နိုင်အောင်ပါပါ။ကျွန်တော်ပြောချင်လို့ဆိုတာ NAD ကလည်းပဲခုရတော့ကျွန်တော်အင်ခါဆိုင်ရနေပြီ။အရင်2015တော့ဗာတိလို့ကိုယ်စီလေတော့အရင်ချင်းစီလေးပြီးမွေးနိုင်တယ်ဆိုရင်အဲ့ဒီကကျွန်တော်တို့ကြည့်ရမယ်ရှင်အချိန်ကလည်းပဲအရန်ကတ်တယ်ဝီမလားဆိုတဲ့ဥစ္စာနဲ့ရေကောက်ပုတ်ကုန်ချင်းပေးထားတဲ့အချိန်ကလည်းပဲမရတာနဲ့အဲ့ဒီမှာဘာမှအလုပ်ကိမ်းမရှိတဲ့ဖြစ်တော်အမဒီလို့ကိုယ်လောင်းနေရဘူးပြီးတော့မှဝင်ပြန်တော့တာဖြစ်တယ်အခုချိန်ကျတော့သူတို့ရေကောက်ပုတ်ကုန်ချင်းလည်းပဲတရားထက်တာနဲ့လို့ရှင်လေးကိုကြည့်တယ်နောက်ကိုယ်လေလောင်းနေရေးချေနေပါလေအချိန်အများကြီးရှိနေဆိုတော့သူတို့ NAD ကလည်းပဲအဖမ်းမခံတဲ့နဲ့ဒါတို့တိတ်ချာချာလုံလာလိမ့်မယ်ကျွန်တော်မြင်တယ်အဲတော့2020ကျရင်တော့ဘယ်လိုဖြစ်လာမလဲဆိုရင် NLD ကပဲအစိုးရဖွင့်နိုင်လောက်တဲ့ဟိုဥယျာဉ်နိုင်ခြင်းနိုင်လိမ့်မယ်မနိုင်ရင်တောင်မှအများစုနိုင်လိမ့်မယ်လို့ကျွန်တော်မြင်ပါတယ်ခင
်ဗျဟုတ်ကဲ့ကျေးဇူးပါခင်ဗျကျွန်တော်ဒီကိစ္စနဲ့ပတ်သက်လို့တိုင်းသားဒေသနဲ့ပတ်သက်လို့ဒေါက်တာရေမျိုးသိန်းကိုမေးချင်ပါတယ်ခင်ဗျ NLD ပါတီအတွက်လာမယ့်ရွေးကောက်ပွဲကတော်တော်လေးအကြက်ရိုက်နေတာတိုင်းသားဒေသတွေလူတော်များများလည်းပြောကြပါလေဒေါက်တာရေမျိုးသိန်းလည်းသဘောတူမယ်ထင်ပါတယ်ခင်ဗျဟုတ်လက်ရှိ NLD ပါတီရဲ့တိုင်းသားဒေသတွေနဲ့ပတ်သက်လို့ရွေးကောက်ပွဲချဉ်းကပ်မှုဒေါက်တာရေမျိုးသိန်းရဲ့သုံးသပ်ချက်သိချင်ပါတယ်တကယ်တမ်းပြောရင်တော့တချိန်တော့မဟာမိတ်ပါတီတွေရှမ်းပါတီတို့ဘာလို့မှသူတို့အနံ့ရဖို့ကိုအနံ့ရဖို့ကိုပို့ပြီးတော့ဦးစားပေးလုပ်နေတော့ဒီပေါ်စီပဲဆက်သွားမလားဒီပေါ်မှာဒေါက်တာရေမျိုးသိန်းရဲ့သုံးသပ်ချက်သိပါတယ်သိချင်ပါတယ
်အဲကျွန်တော်အမြင်ကတော့တိုင်းသားဒေသတွေမှာဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့2015တုန်းကဘူဝါဒအတိုင်းဆက်ပြီးသွားမယ်ဆိုရင်တော့အဲအရှုံးနဲ့ရင်ဆိုင်ရနိုင်တယ်လို့ကျွန်တော်ကမြင်ပါတယ်။အရှုံးလို့ပြောတဲ့နေရာမှာနော်တိုင်းသားပါတီတွေကလည်းရှုံးနိုင်ပါတယ်။နောက်ပြီးတော့လက်ရှိဟလာအတိုက်ခံပါတီကြီးကလည်းပဲအချို့နေရာတွေလက်လွတ်ဆုံးရှုံးလိုက်ရမယ့်အနေအထားမျိုးရှိပါတယ်။အဲဒီလိုကျွန်တော်ပြောရတဲ့အကြောင်းအရာဘာဖြစ်လို့လဲဆိုတော့နော် NLD ပါတီဟာတိုင်းသားမဟာမိတ်ပါတီတွေနဲ့ပြည်နယ်တွေမှာစီးပင်းထိုးပြီးတော့ပြိုင်မယ်ဆိုရင်မဲပွဲသွားနိုင်တယ်။မဲပွဲသွားလို့ရှိရင်အာလက်ရှိအတိုက်ခံပါတီအတွက်ကိုတော့အားသာချက်ဖြစ်သွားနိုင်ပါတယ်။အဲဒီလိုဖြစ်စဉ်မျိုးကို2018ခြားပြရွေးကောက်ပွဲမှာကျွန်တော်တို့ကချင်ပြည်နယ်မြစ်ကြီးနားအမျိုးသားလွတ်တော်မဲဆန္ဒအနေမှာအဖြစ်ခဲ့တာတွေ့ရပါတယ်။ကချင်ပါတီရော NLD ပါတီရောရှုံးပြီးတော့နော်အတိုက်ခံပါတီကအနိုင်ရခဲ့တဲ့စာရကမျိုးကိုတွေ့ရပါတယ်။အဲဒီအခါကျတော့အဲဒီလိုအခြေအနေတွေပေါ်မှာနော်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီခေါင်းဆောင်တွေအနေနဲ့အမျှော်မြင်ရှိရှိကြဲကြဲပြန့်ပြန့်သုံးသပ်ပြီးတော့တိုင်းသားဒေသတွေမှာတိုင်းသားမဟာမိတ်ပါတီတွေနဲ့ပူးပေါင်းပြီးတော့ရွေးကောက်ပွဲကိုဖြတ်ကျော်နိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်။အဲဒီလိုဖြတ်ကျော်နိုင်မှသာလျှင်တိုင်းသားဒေသတွေမှာ NLD ပါတီအနေနဲ့လက်ရှိအနိုင်ရထားတဲ့အခြေအတွက်ကိုထိန်းချောင်းနိုင်မှာဖြစ်တယ်လို့မဟာမိတ်တိုင်းသားပါတီတွေပိုအနိုင်ရဖို့အတွက်ကိုလည်းပဲတွန်းအားပေးနိုင်မှာဖြစ်ပါတယ်။
ဟုတ်ကဲ့ကျွန်တော်ဒီမှာသရရှိတူရေးလာတဲ့စာလေးဖတ်ချင်ပါတယ်သူကအိုဆာကာဆိုတဲ့ Facebook ကနေသူရေးလာပါ NLD ဟာဘဝင်မြင့်နေတယ်တဲ့အထူးသဖြင့်ရန်ကုန်တိုင်းမဲရဖို့အတွက်အလွန်နှဲပါတယ်တဲ့ဒါသူ့ရဲ့သုံးသပ်ချက်အမြင်သူပေးပို့လာတာပါအဲ့တော့ခုနကဒေါက်တာရေမျိုးသိန်းပြောတာကတော့တိုင်းသားဒေသတွေအခြေအနေပေါ့ပြည်မအခြေအနေတွေမှာရောတော်တော်လေးအခြေအနေဘယ်လိုတာနိုင်လားပြည်ရင်းပြည်မဒီတိုင်းတိုင်းဒေသကြီးတွေရဲ့ရွေးကောက်ပွဲအခြေအနေလာလာဘယ်လိုရှိပါလဲ NLD ရဲ့လက်ရှိအခြေအနေတိုင်းဆိုရင
်အဲကျွန်တော်အမြင်ကတော့တိုင်းဒေသကြီးတွေမှာကျွန်တော်တို့တနင်္လာရီတိုင်းဒေသကြီးနဲ့အေရဝတီတိုင်းဒေသကြီးဟာအစိမ်ခေါ်မှုအမြင်မှားဆုံးဖြစ်နေတယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်။အဲဒီတိုင်းဒေသကြီးနှစ်ခုမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဒီတိုင်းပတ်အတိုက်ခံပါတီကြီးကိုရှော့မတွက်ဖဲနဲ့နော်တနည်းကြပြူဟာလို့ပြင်ဆင်ပြီးတော့ရှင်းပြနိုင်မှုလိုအပ်တယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်။
ဟုတ်ကဲ့ဒေါက်တာတစ်ဆွေကဘယ်လိုမြင်ပါလဲခင်ဗျရွေးကောက်ပွဲမှာထောက်ခံမှုအလားအလာပေါ့နော်ခုနကတော့ဒေါက်တာတစ်ဆွေကလူတို့ကတော့မဲပြီးမှာပဲတိုင်းသားဒေသကြီးနဲ့ပတ်သက်လို့ဒေါက်တာတစ်ဆွေရဲ့အမြင်သိကြပါလေ
အဲကျွန်တော်မြင်တာကလူရဲ့တိုင်းရင်းသားဒေသကြီးဒုမတိုင်းရင်းသားကောင်းစဉ်တစ်ခုလေးအောက်မှာဒီမှာဒီမှာရှိစမှာတိုင်းရင်းသားအင်အားစုအားလုံးကိုထည့်ပြီးတော့ဒီညီတက်တာမပါဘူးလို့ကျွန်တော်ယူဆပါတယ်။ဒီနေ့တခုကျင်းစီကြည့်ထူကြတဲ့ပါလေရှိပါတယ်။2005နဲ့မတူတဲ့အခြေအနေကြီးခု2020အတူမှာဖြစ်လာတယ်။အရင်ကတော့မတင်ရင်လို့ဒီကဘယ်မှာလဲတဲ့ဒေသဟာဒီနေ့တကယ်လို့သာဥပမာရခိုင်ဆိုတာဖြစ်လာရင်ဘယ်သူနင့်တာမလဲဆိုရင် NLD နင့်တာမလဲလို့ကျွန်တော်မထင်ဘူးအဲဒါတွေကအများစုတိုင်းလာလူမျိုးစုနဲ့အားတဲ့ပါတီကိုဦးစားပေးဟိုမဲ့ပေးကြပါမယ်ဒါလည်းတဘာဝကြတယ်အဲ့တော့အဲ့လိုဒေသတွေမှာတစ်ခိုင်မဲ့ချင်းချင်းချင်းမောပါတီအချင်းချင်းပြေဒီကဘယ်မှာလဲရင်တိုင်းလာတွေပဲနင့်တာမှာဖြစ်တယ်ဒီတစ်နှစ်တည်းမှာအတင်းတင်းနဲ့ညီညာရေးရတာရင်တော့တိုင်းသားလေးကိုပူပေါင်းလို့နော
်ဟုတ်ကဲ့
Now energy ကလည်း
ကျော်စက္ကန့်စက္ကန့်လောက်ပဲရပါတော့တဲ့ချင
်းတကယ်တိုင်းသားဒီတရားတွေကိုအဲသွားပြီးတော့တို့မရရအောင်ယူမယ်ဆိုတော့ policy နဲ့ energy ပြောင်းအောင်လုပ်ခဲ့တာဒီပြရတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒိုင်းလေးလိုက်အစီအစဉ်ချင်းစစ်သွားလို့ပါအဓိကပါဝင်ဆွေးနွေးပေးတဲ့ဒေါက်တာရဲမျိုးသိန်းဒေါက်တာတင့်ဆူနဲ့သွားရှင်တွေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်းလေးလိုက်အစီအစဉ်တော့ဒီမှာပဲကျွန်တော်ပဲပြီးပါခင်ဗျာ